ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးပမ်းတဲ့အနေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲကနိုင်ငံခြားသားခီးသွွားတွေဝင်ရောက်ခွင့်ကို EU ကတားမြစ်လိုက်တယ်လို့မလေးရှားနိုင်ငံမှာလည်းခီးသွွားလာမှုတွေအပေါ်ကန့်သတ်ချက်အစ်တွေဒီကနေ့ချမှတ်လိုက်ပါတယ်။မလေးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ900ကျော်ရှိလာပြီးတဲ့နောက်နိုင်ငံတွင်ခီးသွွားလာမှုတချို့ကိုသတင်းနှပတ်ကြားယာယီပိတ်ပစ်လိုက်တာပါ။တရုတ်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာဒီရောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီ၊စပိန်နဲ့ပြင်သစ်တွေမှာလည်းလူအများသွားလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားတာပါ။ဩစတြေးလျဝန်ကြီးချုပ်စကော့မာရီဆန်ကလည်းလက်ရှိအခြေအနေကိုလူသားတွေရဲ့ကြံမာရေးဘေးကင်းလုံခြုံမှုဆိုင်ရာအရေးပေါ်အခြေအနေအဖြစ်ကြေညာထားပြီးတော့တိကျခွဲနေထိုင်မှုတွေနဲ့ညမထွက်ရကာဖျူအမိန့်တွေထုတ်ပြန်ထားပါတယ်။ယောဂါကူးစက်မှုပေါင်း300ကျော်ရှိနေတဲ့ဘရာဇီးလ်နိုင်ငံမှာလည်းလူစုလူဝေးကြားသွားလာမှုတွေရှောင်ကြဉ်ကြဖို့ကြံမာရေးတာဝန်ရှိသူတွေကသတိပေးချက်တွေထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာအခုဆိုရင်နိုင်ငံပေါင်း160ကျော်လောက်ကလူပေါင်း 38,500 ကျော်မှကူးစက်ဖြစ်ပွားနေပြီးတော့သေဆုံးသူက 9,500 ကျော်ရှိနေပြီဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအတည်ပြုထားပါတယ်။ကူးစက်မှုတွေနဲ့သေဆုံးသူအများစုကတရုတ်နိုင်ငံမှာဖြစ်တယ်လို့ကူးစက်ခံရပြီးတော့ပြန်ကောင်းလာသူတွေကတော့ 8,000 ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့ဒီနေ့ထိရောဂါကူးစက်သူမရှိသေးကြောင်းသတင်းထုတ်ပြန်ထားပါတယ်။